Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုက်ဒိုမီတာ16.25ရိုးကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်သိမ်းတင်ညမှာပါပါလာပုံမျိုးမှာတပုံတွေထင်းချုပ်ထားစေစံနေသေးတဲ့ဒေသတွေကနေနောက်ထပ်လူတွေကိုရှေ့ပြောင်းကယ်ထုတ်တာဆက်လုပ်နေပါတယ်အမေရိကန်သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဟာနောက်တက်မဲ့သမ္မတကိုဒီကနေ့မဲပေးရွေးချယ်ကြမှာဖြစ်ပါတယ်ရခိုင်ရင်းနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပထမဆုံးအစည်းအဝေးတစ်ရက်ကိုမြန်မာနိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်အထိတ်တန်းရောက်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်အရေးအာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာဒေသရင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကအခုလိုပြောပါတယ
် There are two elements the two most important elements that came out from the meeting first
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အစိုးရညီညွတ်ရေးကော်မရှင်ကကမ်းလှမ်းလိုက်တဲ့သတင်းနောက်ရှမ်းမြောက်စစ်ရေးအခြေအနေကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေနေရရင်းကိုပြန်လာနေကြပြီဆိုတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိတယ်လို့ဒီစင်မှာတေးလက်ဆောင်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအာလပ်ပိုမြို့မှာတပုံတွေထိန်းချုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တပုံတွေဝိုင်းထားတဲ့ကျေးရွာနှစ်ယောက်ကလူတွေကိုဒီကနေ့ကယ်ထုတ်ပေးခဲ့ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီ20လောက်ဟာအာလပ်ပိုမြို့ရှေ့ပိုင်းကနေအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။အခုလိုရွှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကိုပြီးခဲ့တဲ့သတင်းပတ်ကလေးကစလုပ်နေတာပါ။2012ခုနှစ်ကတည်းကတပုံတွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့ရှေ့ပိုင်းမှာလူထောင်ပေါင်းများစွာကျန်နေပါသေးတယ်။အစိုးရတပ်ရဲ့ထိုးစစ်ကြောင့်တပုံတွေဟာသူတို့ထိန်းချုပ်ထားတဲ့နေမြေအလုံးနီးပါးကိုလက်လွတ်လိုက်ရပြီးပါပြီ။အလပုံမျိုးကနေလူတွေကိုရွှေ့ပြောင်းကယ်ထုတ်ပေးတဲ့အစီအစဉ်အတွက်အပြန်အလှန်အနေနဲ့အနောက်မြောက်ပိုင်းအိုင်ဒလစ်ပြည်နယ်ဖူဝါနဲ့ကီဖရာယာရွာတွေကနေဖျားနာနေသူတွေနဲ့ဒဏ်ရာထားသူအရတောင်းထားပေါင်းများစွာကိုထောက်ခံပြုဖို့အစိုးရကတောင်းဆိုထားပါတယ်။အဲ့ဒီရွာတွေကနေဒီကနေ့လူတွေကိုသေပြီးဗတ်စကားတွေထွက်သွားတယ်လို့ပြည်တွင်ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဖူဝါနဲ့ကီဖရာယာမြို့တွေကိုသွားတဲ့ဗတ်စကားတွေကိုအယ်ဂိုက်ဒါမဟာမိတ်တပုံတွေကတနင်္လာနေ့မှာတိုက်ခိုက်ပြီးမီးရှို့ပစ်တာကြောင့်လူသားချင်းအကူအညီပေးရင်းစီးရီးယားဆိုင်ရာကုလသမဂ္ဂကြံပေးပုဂ္ဂိုလ်ယန်အက်ဂလန်ကအပြင်းအထန်ပြစ်တင်ဝေဖန်ခဲ့ပါတယ်
။အော်တောင်းရင်ဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးနောက်တစ်ဆင့်ဆောင်ရွက်ချက်အဖြစ်ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electro College မှာမဲခွဲဖို့ရှိနေပြီးအင်ဂျင်မြေလုပ်ငန်းရှင်ဂရွေဂျဲတတိကြီးဒေါ်နယ်ထရန့်ကိုနိုင်ငံရဲ့45ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲအပြီးကတည်းကမစ္စတာထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့မှာသမရချန်သစ္စာချိန်ဆိုပြီးသမရဖြစ်လာမယ်လို့အမေရိကန်တွေကြားနားလည်ထားပြီးဖြစ်ပါတယ်။အမေရိကန်သမရရွေးကောက်ပွဲတွေကလူထုရဲ့မဲဆန္ဒတွေနဲ့တိုက်ရိုက်ဆုံးဖြတ်တာမဟုတ်ဘဲပြည်နယ်90နဲ့မြို့တော်ဝါရှင်တန်တို့ကသမရရွေးချယ်ရေးကိုယ်စားလှယ်မဲရလဒ်တွေနဲ့ဆုံးဖြတ်တာဖြစ်ပါတယ်။ပြည်နယ်တစ်ခုချင်းစီမှာထောက်ခံမဲ့အများစုရသူကပြည်နယ်ရဲ့သမရရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ရဲ့မဲအလုံးကိုရရှိတာဖြစ်ပါတယ်။ပြည်နယ်ရဲ့လူဦးရေအလိုက်သမရရွေးချယ်ရေးကိုယ်စားလှယ်အရေအတွက်ကလည်းခွဲထက်နဲ့ရရှိပါတယ်။ဒီကနေ့တနင်္လာနေ့မှာတော့သမရရွေးချယ်ရေးအဖွဲ့ဝင်938ဦးတို့ကသက်ဆိုင်ရာပြည်နယ်ရေးရဲ့မြို့တော်တွေမှာမဲထဲကြမှာဖြစ်ပါတယ်။သမရရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေအနေနဲ့ပြည်နယ်ဥပဒေအရတော့သက်ဆိုင်ရာပြည်နယ်တွေမှာအနိုင်ရတဲ့ကိုယ်စားလှယ်ကိုသာမဲထဲရမှာဖြစ်ပါတယ်။ဒီသမရရွေးချယ်ရေးအဖွဲ့ရဲ့မဲတွေကိုတော့လာမယ့်ဇန်နဝါရီလ6ရက်နေ့မှာရေးတွက်မှာမို့ဒီအချိန်ရောက်မှာပဲအခြေအနေကိုသိကြရမှာဖြစ်ပါတယ်
။ဂျော်ဒန်နိုင်ငံတော်မှာသတင်းသမားတွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေဖြစ်ပြီးနောက်တည့်ရက်ဒီကနေ့ကာရက်ရဲတပ်အပြင်ဘက်မှာဂျော်ဒန်လူမျိုးရေးတပ်ဖွဲ့ဝင်တွေကိုချထားပါတယ်။ဂျော်ဒန်နိုင်ငံမှာမကြာသေးခင်အချိန်ထိအဆိုးရွားဆုံးတိုက်ခိုက်မှုတွေကတခုဖြစ်တဲ့တနင်္လာနေ့ကတိုက်ခိုက်မှုကြောင့်နိုင်ငံသား2ဦးအပါအဝင်လူပေါင်း34ယောက်ထဲမှနေဒဏ်ရာသွားပါတယ်။ကဘာလက်ကြီးတွေတွေသွားများပြီးခရီးရန်ဘာသာရေးစစ်ကန်တက်တခုဖြစ်တဲ့ကာရက်ရဲတပ်အပါအဝင်နေရာတော်များမှာတနင်္လာနေ့ကတနသမားတွေတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်9ဦးဂျော်ဒန်အရသား2ဦးနဲ့ကနေဒါကလာလေတဲ့အမျိုးသမီး2ဦးတို့သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမဆုံးတိုက်ခိုက်မှုဖြစ်ပြီးနိုင်ရီအတော်ကြာတနင်္လာနေ့နောက်ပိုင်းမှာနှိမ်နှင်းတိုက်ခိုက်မှုအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းနဲ့တနသမား၄ဦးသေဆုံးသွားတဲ့အကြောင်းဂျုံဂျုံရီတာဝန်ရှိသူတွေကကြေညာပါတယ်။အခင်ဖြစ်တဲ့ဒေသတစ်လျှောက်တပ်ဖွဲ့တွေကဆက်ပြီးရှာဖွေနေတယ်လို့လည်းပြောပါတယ်။
အီရတ်တပ်ဖွဲ့တွေကမိုဆူးမြို့တစ်စိတ်တစ်ပိုင်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့မြို့ထွင်းမှာရှိနေတဲ့ IS တိုက်ခိုက်ရေးသမားတွေကအီရတ်တပ်ဖွဲ့တွေကိုအဝေးရင်း drone နဲ့တိုက်ခိုက်ပါတယ်။မိုဆူးမြို့ El Bari ရပ်ကွက်ပေါ်ကိုပြန်တန်းလာတဲ့အဝေးရင်း drone ကနေတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ဘုံအသေးလေးတွေလည်းကြေညာခဲ့တာကိုအီရတ်စစ်သားတွေကြုံတွေ့ခဲ့ရပါတယ်။IS တိုက်ခိုက်ရေးသမားတွေရဲ့ပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတာကြောင့်မိုဆူးမြို့ရင်းကိုအီရတ်စစ်တပ်ထိုးပေါက်မှုရပ်ဆိုင်ထားပါတယ်။မြို့ရင်းကတခြားရပ်ကွက်တွေကိုတိုက်ခိုက်နိုင်ဖို့အတွက်တပ်ဖွဲ့ဝင်တွေပြန်ပြီးစုစည်းနေတယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တဦးကပြောပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတပ်ပွဲမှာအီရတ်စစ်သားတွေရဲတွေနဲ့အတူခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရှီယာပြည်သူစစ်တွေနဲ့ဆွန်နီမျိုးနယ်စုတွေလည်းပါဝင်ပါတယ်။အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးအော်တိုဘလ18ရက်နေ့ကစတင်တိုက်ခိုက်နေတာဖြစ်ပြီးအခုအခါမှာတော့အီရတ်တပ်ဖွဲ့တွေကမြို့ရဲ့၄ပုံတစ်ပုံကိုသိမ်းပိုက်နိုင်ခဲ့ပြီးဖြစ်ပါတယ်။ထိုးစစ်တွေစတင်ခဲ့ပြီးနောက်ပိုင်းအ ਨੇ ဆုံးဒေသခံ3000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပြီးဖြစ်တယ်လို့လည်းနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကမနေ့ကပြောဆိုထားပါတယ်ရှင်။
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးကနေတနင်္လာညနေပိုင်းသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြ ాయి ဝင်ကြီးများအလို့သဘောအစည်းအဝေးမှာမြန်မာနိုင်ငံကိုကူညီဖို့သဘောတူကြတယ်လို့အစည်းအဝေးအပြီးအာဆီယံအတွင်းမှုချုပ်ကသတင်းထုတ်တွေကိုပြောပါတယ
် I said there was agreement of the need to help Myanmar overcome this challenge and we'll keep discussing on the how to need to help the
Are you happy with the meeting
မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုကင်တွယ်ဖြေရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်းမှုချုပ်လီလျောင်မင်းကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဒွန်ပရမူဝီဝီနိုင်ကလည်းအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။အခုအစည်းအဝေးဟာရခိုင်ပြည်အရေးနဲ့ပတ်သက်ရင်အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့ပထမဆုံးအစည်းအဝေးပါ။ဒီအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ရခိုင်ပြည်နယ်မောင်တော်နဲ့ဘူးတိတော်မြို့နယ်တွေကနေကြားဆောင်ရဲကြီးတွေကိုလက်နက်ကင်တွေကဝန်တိုက်တာကြောင့်ရဲတပ်ဖွဲ့ဝင်တွေတိုက်ဆုံပြီးနောက်ဆက်တွဲတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးတော့စစ်တပ်ကရှင်းလင်းနေနေတာတွေကိုလုခဲ့တာပါ။အဲဒီစစ်စင်ရေးမှာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်ပြောဆိုတာတွေထွက်ခဲ့ပြီးတဲ့နောက်အခုအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်
။ဖမ်းဆီးထိန်းသိမ်းခံထားတဲ့တောင်ကိုရီးယားသမ္မတရဲ့လူယုံတော်ကိုလိမ့်လည်းလှည့်ပြားဖို့ကြံစီမှုဆွဲဆိုချက်နဲ့ဒီကနေ့တနင်္လာနေ့မှာဆိုးလ်မြို့တော်မှာရုံးထုတ်စစ်ဆေးပါတယ်။ထရိုင်ဆွန်စေကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုထံကိုတောင်ကိုရီးယားရဲ့အကြီးဆုံးလုပ်ငန်းကြီးတွေထံကဒေါ်လာကြေးနဲ့ချီလှူဒန်းလာစေဖို့ဖိအားပေးခဲ့တယ်လို့အစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။ဒီငွေတွေထဲကတချို့ကို Miss Zit Chuai ကသူမပိုင်ကုမ္ပဏီတွေနဲ့တခြားလုပ်ငန်းကွန်ထရက်တွေမှာအသုံးချခဲ့တယ်လို့လည်းစွပ်စွဲထားပါတယ်။သူမကတော့ပြစ်မှုဆိုင်ရာစွပ်စွဲချက်တွေအလုံးကိုညှင်းဆိုပါတယ်။တောင်ကိုရီးယားမီဒီယာတွေမှာတော့အစိုးရတာဝန်ရယူမထားတဲ့ထရိုင်ဆွန်စေဟာရိုးသားတဲ့တမရပတ်ကွန်ဟေကိုရောတမရရဲ့မူဝါဒပိုင်းဆိုင်ရာမှာရောနောက်ွယ်ကနေချုပ်ကင်ထားတဲ့ဆင်းလဲတဲ့နတ်ဆရာတဦးအဖြစ်ခိုင်နိုင်ဖော်ပြနေကြတာကြောင့်ဒီအရှုပ်တော်ပုံကလူလူကြအတော်လေးစိတ်ဆိုးဒေါသထွက်စရာဖြစ်ခဲ့ပါတယ်။ဖခင်ဖြစ်သူသမရပတ်ချုံဟီတောင်ကိုရီးယားနိုင်ငံကိုဆီယနာသိမ်းပြီး18နှစ်ကြာအုပ်ချုပ်ခဲ့စဉ်ကာလ1980ပြည်လွန်နှစ်တွေကတည်းကသမရပတ်ကွန်ဟီနဲ့ Mrs. Chuai တို့ယင်းနီခင်မင်ခဲ့ကြတာဖြစ်ပါတယ်။ဒီအမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေကတော့သမရကိုစုံစမ်းစစ်ဆေးမှုတွေကပြစ်မှုဆိုင်ရာအကြောင်းအရာတရားဖြစ်သတ်မှတ်ထားပါတယ
်။အိန္ဒိယရဲတပ်ဖွဲ့ဟာဖမ်းဆီးရေးဆိုင်ရာလုံထုံးလုံနည်းတွေကိုမလိုက်နာသလိုတန်တရားရှိသူတွေကိုဖမ်းဆီးထားခြင်းအတွင်းသေဆုံးတဲ့အထိအောင်နှိပ်စက်ညှဉ်းပန်းကြတာကြောင့်တန်ညာနဲ့အဖမ်းခံထားရသူတွေဟာအချုံနောင်ကာလမှာတည်ဆုံနေကြရတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးဖွဲ့ HRW ကပြောလိုက်ပါတယ်
။ According to government data, at least 591 people died in police custody in India between 2010 and 2015.
အစိုးရကငင်းနယ်တွေအကြ2010ပြည်နှစ်ကနေ2015ခုနှစ်အတွင်းအိန္ဒိယမှာရဲတပ်ဖွဲ့ကထိန်းသိမ်းထားခြင်းအတွင်းတည်ဆုံသူ590တယောက်ထဲမှာရှိပါတယ်။ဒီကငင်းနယ်ကနှိပ်စက်ညှဉ်းပန်းမှုပမာဏကိုတကယ်တမ်းမထင်ရပါဘူး။ဘာကြောင့်လဲဆိုတော့တေဆုံတဲ့အထိဖြစ်ရတဲ့နှိမ့်ဆက်ညံ့မှုနဲ့မတော်မတရားလုပ်မှုတွေကိုပဲမှတ်တမ်းတင်ထားတာကြောင့်ပါလို့ HRW အဖွဲ့ရဲ့တောင်အောင်ရှာရေးရာသူတေဒီဂျေရှရီဘာဂျိုရီယာကပြောပါတယ်။ သူတို့တွေ့ထားတာကရဲတပ်ဖွဲ့ဟာရာဇဝမှုကျူးလွန်တယ်လို့တန်မြတ်ရှိသူတွေစီကနေဖြောင်းကျဲရဖို့တရင်အချက်လဲရဖို့တခါတခါဆိုရင်လက်တုံပြန်ဖို့တသက်နှိမ့်ဆက်ညှဉ်းပန်းတယ်ဆိုတာပါပဲလို့ဘာဂျိုရီးယားကပြောပါတယ်
တရုတ်နိုင်ငံမှာမီးခိုးမျိုးဖုံးလွှမ်းမှုကအန္တရာယ်ရှိတဲ့အဆင့်သတ်မှတ်ကြေညာထားပြီးဒါဇင်နဲ့ချီတဲ့မြို့တွေမှာကျောင်းတွေပိတ်ထားသလိုဆက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရန်နာထားရပါတယ်။မီးခိုးမျိုးဖုံးလွှမ်းတဲ့မြို့တွေမှာရှင်သွားလာမှုအရေးအတွက်ကိုလည်းကန့်သတ်ထားပါတယ်။လေထုညဉ့်ညံ့မှုဆန်ရသတိပေးချက်တွေဟာဆိုရင်တရုတ်နိုင်ငံတွင်မှာအထူးသဖြင့်တော့နိုင်ငံမြောက်ပိုင်းကဆက်မှုမျိုးကြီးတွေမှာပုံမှန်ဖြစ်ရဖြစ်စဉ်ကိစ္စတစ်ခုလို့ဖြစ်လာနေပါတယ်။တရုတ်နိုင်ငံမှာကြောင်မီးသွေးလောင်စာအသုံးပြုမှုနဲ့ကားအိုကားဟောင်းတွေကမိကိုထွက်တာတွေကြောင့်ကာလရှည်လေးတုညဉ့်ညံ့မှုဖြစ်နေရတာလို့လဲဝေဖန်ကြပါတယ်ရှင
်လူ39ယောက်လိုက်ပါသွားတဲ့ရုရှားလို့ Illusion IL-18 လေယာဉ်ဒဇင်းဟာစိုက်ဘီးရီးယားဒေသမြောက်ပိုင်းမှာဒီကနေ့အရေးပေါ်ဆင်းသက်ခြင်းအတွင်းပြတ်ကျသွားပါတယ်လေယာဉ်မော်ပါသူအလုံးအသက်မသေလွတ်မြောက်ပေမဲ့16ယောက်ကတော့အပြင်းထန်ဒဏ်ရာသွားတယ်လို့ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခရီးသည်32ယောက်နဲ့လေယာဉ်အမှုတန်း9ဦးပါသွားတဲ့လေယာဉ်ဟာတက္ကစီမြို့နားကလေယာဉ်ခွင်းတစ်ခုနဲ့ကီလိုမီတာ30လောက်အကွာမှာအရေးပေါ်ဆင်းသက်ရင်ပြတ်ကျတာမှာ၃ပိုင်းပြတ်ထွက်သွားတယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လေယာဉ်ပြတ်ကျခြင်းကအဲ့ဒီဒေသမှာရာသီဥတုဆိုးရွားနေတယ်ဆိုတဲ့သတင်းတွေကထွက်ထားပါတယ်လေယာဉ်ပြတ်ကျတဲ့နေရာကိုရုရှားအရေးပေါ်ကယ်ဆယ်ရေးဌာနက MI8 ရဟင်3စင်းလွှတ်ပြီးတော့ကူညီဖို့စီစဉ်ထားပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မတ်သိန်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြောင်းပါရှင်။အခုအယူအဆသတင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်။ဒီကနေ့ကျင်းပတဲ့ရခိုင်ရေးအာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းကိုအယူအဆပြောပြပေးမှာပါ။ရခိုင်ပြည်နယ်ဒေသငင်းညာရင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မှုဒေတာရင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အာဆီယံဒေတာနိုင်ငံသားရေးဝန်ကြီးတွေကိုမြန်မာနိုင်ငံအနေနဲ့ခေါ်ယူရှင်းလင်းတဲ့အစည်းအဝေးအတွင်းမှာမြန်မာဘက်ကကတိပြုပြောဆိုခဲ့တာပါ။အောက်တိုဘာလ9ရက်နေ့ကစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ရေးခင်းနောက်ပိုင်းဒေတာရင်းအာဏာပိုင်တွေရဲ့ကင်တွယ်ဖြည့်ရှင်းမှုမှာလူခွေချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာမှဝေဖန်ပြောဆိုမှုတွေကြောင့်မြန်မာနိုင်ငံသားယဝင်ကြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရန်ကုန်မြို့မှာဒီအစည်းအဝေးကိုခေါ်ယူရှင်းလင်းခဲ့တာဖြစ်ပါတယ်။ကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုထက်အောင်သတင်းပေးပို့ထားတာနားဆင်ပါရှင်။
မြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကပြည်ပခါရီနဲ့ပတ်သက်လို့လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲမြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားဝင်ကြီးတွေကိုအရေးပေါ်ဆင့်ခေါ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံရှင်းလင်းတာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ကမ်းလှမ်းချက်တွေကိုကြိုးဆိုတဲ့အကြောင်းမြန်မာနိုင်ငံသားဝင်ကြီးဘက်ကပြောဆိုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်တနိုမာဆူဒီကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ
်။Two elements that the two most important elements that came out from the meeting
ဒီနေ့တွေ့ဆုံဆွေးနွေးမှုမှာအရေးကြီးဆုံးအချက်နှစ်ခုထွက်ပေါ်ခဲ့ပါတယ်ပထမတစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုမြန်မာအစိုးရအနေနဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအဆက်မပြတ်အသိပေးသွားမယ်ဆိုတာပါပဲဒုတိယတစ်ချက်ကတော့အာဆီယံနိုင်ငံတွေကနေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ကမ်းလှမ်းချက်ကိုမြန်မာဘက်ကအတိအမှတ်ပြုသလိုရခိုင်ဒေသငြိမ်းချမ်းရေးနဲ့ပုံမှန်အခြေအနေပြန်လည်ရောက်ရှိနိုင်ဖို့အတွက်ကိုအာဆီယံဖွဲ့ဝင်နိုင်ငံတွေအားလုံးကကမ်းလှမ်းထားတဲ့အထောက်အပံ့အကူအညီတွေကိုလည်းခွင့်ပြုပေးမယ်ဆိုတာပါပဲ
ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အစည်းအဝေးဟာရခိုင်ဒေသအတွင်းငြိမ်းချမ်းရေးလုံခြုံရေးအခြေအနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုမြန်မာအစိုးရအနေနဲ့တဆိုင်မမက်လှုပ်ဆောင်နေတယ်ဆိုတာကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအသိပေးပြောကြားတာဖြစ်တယ်လို့ဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့စည်းလုံးမှုနဲ့သွေးစည်းညီညွတ်မှုရှိစေဖို့အတွက်လည်းရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ခုလိုနက်နဲရှုပ်ထွေးလာတဲ့ကိစ္စရပ်ကိုပြေလည်အောင်ကင်တွယ်ဖြေရှင်းနိုင်ဖို့အစိုးရအနေနဲ့အချိန်ကာလအပိုင်းခြားတစ်ခုလိုအပ်မှာဖြစ်ပြီးအစိုးရရဲ့တာဝန်ကြီးလှုပ်ဆောင်နေတာကိုလည်းမြန်မာ မနိုင်ငံဆိုင်ဝန်ကြီးထွန်ဆန်းစုကြည်ကအစည်းအဝေးမှာထပ်လောင်းပြောကြားခဲ့ပါတယ်။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်မြောက်ပိုင်းဘူတိတောင်မော်တော်ဒေသတွေမှာနေကြားဆောင်တပ်တွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုလုပ်ရာမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုနေအိမ်အဆောက်အုံတွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်အစ္စလမ်ဘာသာဝင်တို့အပေါ်မှာတပ်ဖြတ်နှိမ်နှင်းမှုတွေရှိတယ်ဆိုပြီးနိုင်ငံတကာလူ့ခွင့်ရေးအသံဝိုင်းတွေကဝေဖန်ခဲ့ကြသလိုဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကအကြေတဝင့်ဖော်ပြခဲ့ကြတာပါ။ဒါအပြင်မလေးရှားဝန်ကြီးချုပ်ကိုရိုင်းကလည်းရခိုင်ဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်။ဒီလိုချင်းတွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအတွက်လည်းအခုလိုအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးတရက်ကိုခေါ်ယူကျင်းပရခြင်းဖြစ်တယ်လို့မြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စေရကပြောပါတယ်။
တော့ဘိုင်းလေးမှာတခါဒီမလေးရှားရဲ့ကနဦးဆောင်ရွက်ချက်ပေါ့လေ initiative နဲ့သူကနေပြီးတော့မှဒီလက်ရှိအာဆီယံ chair ဖြစ်တဲ့ Laos ဆိုသူတို့နှမ်းပြီးကြောင်းကြပြီးတော့မှဒါကတော့ foreign minister မဂျက်စ်ဘီနသဘောမျိုးလေးသူတင်နေဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်အခွင့်အရေးပြီးသားမှာလေဒါလည်းပတ်သက်သဘောထားမှတ်ချက်လေးမတွေ့ခါကြတော့ဒီ CV မလုပ်ဘူးအဲ့တော့အဲ့ဒီခါမှသူရှိရခေါင်းဆောင်နေပြီးတော့ဒီပတ်ချက်လေးတွေပြုတာလေးတွေလည်းရှိတယ်ဒီပေါ်ကျွန်တော်တို့အခြေခံပြီးတော့မှကျွန်တော်တို့ဒီသူ့ဓာတ်မကိုခေါ်ပြီးတော့ကျွန်တော်တို့ရာနော်ကျွန်တော်တို့ရဲ့ပုံစံဒီချိုးရှင်းပြပါ
ရခိုင်ဒေသအကြမ်းဖက်ဖြစ်စဉ်နဲ့ပတ်သက်လို့လူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့လူတောင်ကနေအိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့လူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံသားဝင်ကြီးဒေါက်တာဆန်းစုကြည်အနေနဲ့ဒီကနေ့မှာအစ္စလမ်ဘာသာဝင်အများစုနေကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်နိုင်ငံကနိုင်ငံသားဝင်ကြီးတွေနဲ့လည်းဒီကနေ့မှာတီးခြားတွေ့ဆုံခဲ့တာပါ။မလေးရှားနိုင်ငံသားဝင်ကြီးအနီဖာအာမန်ကတော့ဒီကိစ္စဟာဒေသတွင်းစိုးရင်ပူပန်ရမယ့်အခြေအနေတစ်ရပ်ဖြစ်ပြီးအတူတကွပူးတွဲဖြေရှင်းသွားတယ်နဲ့လို့ဒီကနေ့တွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ရခိုင်မောင်းနှောဒေသတွင်းစစ်စင်ရေးတွေမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တပ်တွေအထောက်အထားအခိုင်အမာနဲ့တင်ပြလာမယ်ဆိုရင်မြန်မာအစိုးရအနေနဲ့ကြိုဆိုပြီးဒီအပေါ်မှာပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီကနေ့ပြုလုပ်တဲ့ရခိုင်အရေးအာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံသားဝင်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းနဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုဝင်တည်တဲ့တွေ့ဆုံမေးမြန်းထားတာကိုလည်း VOA ရဲ့ညပိုင်း9နာရီအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ဆက်ပြီးတော့ကချင်နဲ့ရှမ်းဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရရဲ့ညီညွတ်ရေးကော်မရှင်ကကမ်းလှမ်းလိုက်ပါတယ်။ဒီကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသဘောတူထားပြီးတော့တွေ့ဆုံမဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေစေဖြစ်ပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ကနေရာအတော်များများမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KIO ဌာနချုပ်အနေကစီးရီးရအချက်ချကြတဲ့ဂီဒုံစခန်းကိုအစိုးရတပ်မတော်ကသိမ်းပိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေဟာမနေ့ကအထိပြင်းထန်နေပြီးဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တည်င်းမရရှိသေးဘူးလို့ KIO ရဲ့ဤပညာအထောက်အကူပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကပြောပါတယ
်မနေ့ကတော့ဟိုတိုင်းရင်းစစ်နေနေမှာနေရင်နဲ့ဘုံလာချေရောရာတိယောက်နေသွားတယ်။တမ်ဟာတိဒေတာ၃ဒေတာ၄ဒေတာ၄ဆိုတော့အခုအဟိုတရင်၁၁ပေါ့နော်။တရင်၁၁ကနမတိတရားဆက်ရှိတဲ့နေရာရဲ့မြောက်ပိုင်းပေါ့။ဖြစ်တာတော့ဖြစ်တယ်။ဒီကနေ့ကတော့မကြားရသေးဘူး
။ရှမ်းပြည်နယ်မြောက်ပိုင်းဒေတာဘက်မှာတော့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ကချင်ပလောင်ကိုကတ်နဲ့ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လ20ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ရာကဒီကနေ့အထိလည်းကြိုးကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့ဒီကနေ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကခုလိုပြောပါတဲ့
မနေ့ဒီမနေ့ဘုန်းတော်ဒီမနေ့၆မိုင်လောက်ဆရာအမတ်တော်ဒီဘောမြင့်နဲ့ထန်ချာထန်ဆတ်အမကနာကပန်ခါတော်မှာဒီ၃နေရာလောက်ဒီလိုထဲမှာဆက်ဆက်တော့နေတဲ့ပြည်တွေအမတ်ကြီးကတော့ဒီခုခင်ဗျာပန်နျူပန်နျူကြီးကနားမှာအကြီးဆုံးထွက်နေအဒီမြန်မာတပ်မတော်နဲ့ဖြစ်ကနာဂျာမနီရောမဒါဒီ
ဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကနှစ်ဖက်တွဲဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းဓာတ်တွေရှိကြောင်းလည်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဘုံမူးကြီးတပ်ဖုံးကျော်ကပြောပါတယ
်ကျွန်တော်တို့ဘုံဒီငြိမ်းချမ်းရေးကော်မရှင်ကကိုယ်လာမောရှေတို့တောက်တာမျိုးတွေကပြေဆုံးဖို့ဆိုပြီးမှအလုပ်တော့ပြေဆုံးဖို့ဆိုပြီးအမိနိုင်လာပါရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အခု နိုင်နေတာကဘယ်ချင်းချင်းနေဘယ်နေရာချင်းနေဆိုတော့မဖြစ်ဘူးကျွန်တော်တို့ကလည်းတွေ့ရှိဖို့တော့တော်တော်ကြာတယ်ဒါပေမဲ့ဘယ်နေတွေ့ကြမလဲဆိုတော့ချင်းနေနေလည်းမရနိုင်ပါဘူး
ဒီလနှစ်ရက်နေ့ကလည်းမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုတွေမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးပွဲဟာမအောင်မြင်ခဲ့ပါဘူးဒီတစ်ချိန်ဆွေးနွေးပွဲမှာလည်းမဟာမိတ်အဖွဲ့တွေဘက်ကသူတို့လိုလားချက်ကိုအခုလိုတင်ပြထားကြောင်းဗိုလ်မှူးကြီးတက်ဖုံးကျော်ကပြောပါတယ်
ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကကျွန်တော်၄ဖက်လုံးကတကယ်နဲ့တွေ့ချင်တယ်တွေ့တဲ့အချိန်မှာလည်းဘာဖြစ်ကိုကျွန်တော်တို့ကတက်ပြီးဖြစ်နော်ဟောအော်ဘဝအဖြစ်တက်ပြီးဖြစ်ကျွန်တော်တို့ဒါထိုင်ပြီးတယ်မျိုးကျွန်တော်တို့လည်းပြန်ပြထားပါတယ်ဒါကကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒပါကျွန်တော်ပြန်ပြထားပါတယ်ဒီအစိုးရကလည်းကျွန်တော်တို့အဲ့လိုပြန်ပြထားပါတယ်ဟုတ်ကဲ့ပါ
ငင်းကြဲကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ကော်မရှင်ရဲ့ဥတီဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောဆိုပါတယ
်ဟုတ်ပြီကော်မရှင်ရဲ့သဘောထားတော့ငင်းကြဲဖြစ်စဉ်ကတော့ဆက်လက်ပြီးတော့ကျွန်တော်တို့ဘဝမှာဆွေးနွေးပြီးတော့မှကျွန်တော်တို့ဒါ NC လက်မှတ်ရေးထိုးမယ်ပြီးတော့ငွေညီလာခံမှာဆွေးနွေးမယ်ကျွန်တော်တို့အားလုံးညှိနှိုင်းပြီးသွားတဲ့ဟာမျိုးသွားမယ့်ပုံစံမျိုးကိုပဲအဓိကတော့ Peace Commission အနေနဲ့တော့ဒီသဘောထားရှိတယ်ပေါ့လေအဲ့ဒီသဘောထားအတွက်တော့အလို့ဆွေးနွေးပွဲတွေပေါ့လေဒါကျွန်တော်စနိုင်မလားဆိုတဲ့အဆိုပြုချက်မျိုးနဲ့ပြောနေတာ Peace Commission ကပြောတာရှိပါတယ်နှစ်သက်အစဉ်ပြေရင်တော့လေဒါကျွန်တော်တို့အလို့သဘောဆွေးနွေးပွဲတွေကစပြီးတော့တွေ့နေတယ်ပေါ့
လာမယ့်နှစ်ဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုပြန်လည်စတင်ဖို့ရှိနေပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအနောက်ရှက်ဖြစ်မှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတိုက်ပွဲတွေပြင်းထန်ချိန်မှာလက်နက်ကင်ပြိပခါတွေအများဆုံးချုပ်ငိမ့်နိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCAA ကိုပအဝင်လက်မှတ်ရေးထိုးဖို့ကိုတိုက်တွန်းထားပါတယ်
။ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့အစိုးရတို့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြချိန်မှာပဲစစ်ရေးကြောင့်တင်းချောင်နေရတဲ့ဒုက္ခတွေအိမ်ပြန်နေကြပြီဖြစ်တဲ့အကြောင်းလည်းတစ်ဆက်တည်းတင်ပြချင်ပါတယ်။မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားစီးရင်တင်မာခဲ့တဲ့ကာလတွေအတွင်းတရုတ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်နေကြရတဲ့မူဆယ်ခရိုင်မုံကိုဖောင်းဆိုင်ဒေသခံရွာသားတွေအားလုံးနှိပါလောက်ဟာနယ်မြေတည်ငြိမ်အေးချမ်းလာလို့နေရရင်းကိုပြန်ပြီးတော့ရောက်လာကြပြီလို့ဒေသခံတွေကပြောပါတယ်။နယ်မြေလုံခြုံမှုအားနည်းနေသေးတဲ့မုံကိုတောင်ပေါ်ရွာသားတွေကတော့ဒုက္ခသည်စခန်းတွေမှာတောင်တင်နေတဲ့အခြေအနေမှာရှိနေပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်ရှေးမြောက်ဒေသဘက်မှာဖြစ်ပွားခဲ့တဲ့စစ်ရေးသင်းမာမှုကာလအတွင်းတရုတ်နိုင်ငံထဲထွက်ပြေးသိမ်းချောင်းနေရတဲ့ဖောင်းဆိုင်ဒေသခံစစ်ပေးရှောင်အာလုံနီပါဟာဒီကနေ့မှနေရရင်းကိုပြန်ရောက်နေကြပြီလို့ဖောင်းဆိုင်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကပြောပါတယ်
ခုအာလုံနီပါအိမ်ပြန်ရောက်ပြီကြာဘာမှတော့ပြတာမရှိဘူးအခုကျွန်တော်တို့ဖောင်းဆိုင်မှာကနောင်ကျန်း၊ဖိုင်ခိုင်မန်တီ၊ပန်ယံ၊ပန်ဝီ၊ပန်ခါချောချီချင်းတောင်းပြီးကြအာလုံပြန်ရောက်ပြီ
ဖောင်းဆိုင်စစ်ပေးရှောင်တွေအိမ်ပြန်နိုင်ရေးအတွက်ဖောင်းဆိုင်ပြည်သူစစ်တပ်ဖွဲ့နဲ့ကျေးရွာအုပ်ချုပ်ရေးဖွဲ့တွေကနေမြမတမတော်အာနာပိုင်တွင်နဲ့ညှိနှိုင်းဆောင်ရွက်မှုကြောင့်အခုလိုပြန်နိုင်တာဖြစ်ပါတယ်။တိုက်ပွဲကာလတွင်ဖောင်းဆိုင်ကျေးရွာမှာထိခိုက်မှုမရှိပေမဲ့အနီးဝန်းကျင်ကျေးရွာမှာတော့ဆုံးဖြတ်မှုတွေရှိခဲ့တယ်လို့ဦးစင်ဟန်လာကပြောပါတယ
်။ဖောင်းဆိုင်တီရွာပဲနည်းနည်းပြတာလေ။ဒါနဲ့လျှော့ရေ၊ဆောင်မွေးရေ၊မန်းရံရေ၊နောင်ကျန်းရေအဲ့ဒီရွာတွေအလုံးလုံးကားတွေရိုက်ပုံပြီးတော့မှဆက်ကူလေးပတ်စီလမ်းပြီးတော့မှအကုန်လုံးအင်ကြီးကသူ့လူကလုံးယူ။အရာဖြစ်စီတွေသူတို့ကြိုက်တဲ့ဟာတွေအခုအစားတွေကျတော့ဘာလို့တော်တော်လောက်ချစ်ချောင်းရှင်းနေလို့ဆိုသူတို့ပဲဝင်သွားတာဗျ။
တိုက်ပွဲကာလတွင်စစ်ရေးပြိပခအပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့မူဆယ်ခရိုင်မုံကိုမြို့ကစစ်ဘေးရှောင်8000ကျော်ဟာအိမ်ပြန်ရောက်နေပြီလို့မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ
်။မုံကိုမြို့ကစစ်ဆောင်နေတယ်8000ကျော်လောက်ပြီးပြောင်းနေတယ်။သူစစ်ပြီးတော့လက်ခံနေတာပေါ့ပြန်တဲ့လူတွေလည်းရပ်ပေါ်လာကျေးပါလိုက်တော့မျိုးပေါ်လိုက်ပြန်ဖြစ်နေတာပေါ့နော်။ပြန်ဖြစ်တာလည်းရှိပါတော့
စီရပြိပခကာလတွင်ဥယျာဉ် 12,000 ခန့်နေရကနေသိမ်းရောင်ခဲ့တဲ့မွန်ဂိုဒေသခံတွေဟာလက်ရှိ 8,000 ခန့်အိမ်ပြန်ရောက်နေပြီးကျန်ရှိတဲ့လူတွေလည်းတပွဲပွဲဝင်ရောက်နေစေလို့ဥကြော်ကြော်ထွန်းကပြောပါတယ်။ဒါပေမဲ့မွန်ဂိုတောင်ပေါ်ဒေသနေကြေးရွာသားတွေအနေနဲ့လုံခြုံရေးအခြေအနေကနေရကိုမပြောင်းနိုင်သေးဘူးလို့စစ်ဘေးရှောင်ဒုက္ခသည်အကူအညီပေးနေတဲ့ဥထိန်နန်ကပြောပါတယ်။
ဒီမွန်ဂိုမြို့ကလူတွေတော့အကုန်လုံးပြောင်းနေမွန်ဂိုမြို့အထက်တောင်ပေါ်ကလူတွေတော့မပြန်ကြသေးဘူး။အနေနဲ့သူရဲ့ဆက်ရှိသေးဘူးလို့ပြောရတာများလားတော့မလို့။ဘယ်ကံရွာလို့အကြီးရက်လေရင်းအလူတွေတော့မပြန်ရသေးဘူး။ဒီကအတောင်ပေါ်ရွာလူတွေတော့နေရာတိုင်းရာတောင်ပေါ်ကိုသိနေရှိနေတယ်။
တောင်ပေါ်ဒေသကလွယ်ပန်းပါစီလွယ်ဝင်းစတဲ့တောင်ပေါ်ရွာတွေဟာ မြောက်ပိုင်းမဟာမိတ်တပ်တွေလှုပ်ရှားမှုရှိနေတဲ့ဒေသဖြစ်လို့မြန်မာတပ်မတော်ကနေနေမြရှင်းလင်းရေးလှုပ်ဆောင်နေစေဖြစ်ပြီးလုံခြုံရေးချင်နေရနေရရင်းမပြန်နိုင်တဲ့သူ300နီးပါးကျန်နေသေးတယ်လို့သူကဆိုပါတယ်။လက်ရှိတောင်ပေါ်ရွာစစ်ဘေးရှောင်300ကျော်ဟာမွန်ဂိုမျိုးနယ်ကဝိဆာဖျားကျောင်းမှာခိုလုံနေရတယ်လို့မူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ်။
ကျောင်းမှာပဲရှိပါလေတော့လေကကျောင်းမှာပဲရှိသေးတယ်။ဘုန်းဆရာကျောင်းမှာပဲဆရာ၊ဘုန်းဆရာကျောင်းမှာတော့ရှိသေးတယ်။နေနေပိုင်းကျတော့သူအလုံးတော်ရပွားလို့ကြတယ်။ညကျတော့အဲ့မှာဘုန်းဆရာကျောင်းမှာပြန်အိတ်ကြတာ။300နဲ့လေးပါဘုန်းနဲ့။
ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းမြည်နယ်ရှေးမြောက်ဒေသအတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်မတော် DNLD တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် AA မြန်မာမျိုးရမ်းများဒီမိုကရက်တစ်မဟာမိတ်တပ်မတော် MMTAA ကုကတပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမွန်ဂိုဖောင်းဆိုင်ဒေသခံ2000နီးပါးဟာတရုတ်နိုင်ငံထဲကိုသိမ်းရှောင်နေခဲ့ရတာပါဒီဇင်ဘာ၄ရက်နေ့ကစလို့မွန်ဂိုဒေသကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးအခုလိုစစ်ဘေးရှောင်တွေနေရရင်းကိုပြန်နေကြတာလည်းဖြစ်ပါတယ်။ရှမ်းမြည်နယ်ရှေးမြောက်ဒေသဘက်ကစစ်ဘေးရှောင်တွေနေရရင်းကိုပြန်နိုင်ပြီးဖြစ်ပေမဲ့ရှမ်းမြည်နယ်မြောက်ပိုင်းဒေသနမ်တူ၊မန်တုံ၊လာရှိုး၊ကြောင်မဲ၊နောင်ချိုဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသင်းမာနေစေခြေနေတွေကြောင့်စစ်ဘေးရှောင်တွေနေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိမူဆယ်မြို့နယ်ဘက်မှာစစ်ရေးချင်းနေငြိမ်သက်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်ဘက်မှာတော့စစ်ရေးပြင်းထန်နေဆဲလည်းဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံလွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူး။အခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလား။စစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရက်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရက်ပြီးအုံနောက်ကြီးကြီးအမျော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-382-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia Sub 7ဂျိုရူကတရက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင
်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးရှေ့တော်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးများအလို့သဘောအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်အခြေအနေကိုကင်တွယ်ဖြေရှင်းလာမှာအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်းမှုချုပ်လီလျောင်မင်းကအစည်းအဝေးပြီးမှသတင်းတော်တွေကိုပြောပါတယ်ထိုင်းနိုင်ငံသားဝင်ကြီးဒရွန်ဒွန်ပရမုတ်ဝီနိုင်းကလည်းဒီအစည်းအဝေးဟာအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်စီးရီးယားနိုင်ငံအာလပူမြို့မှာတပုန်တွေထင်းကျုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တပုန်တွေဝိုင်းထားတဲ့ကျေးရွာနှရွာကလူတွေကိုဒီကနေ့ထပ်ပြီးတော့ကယ်ထုတ်ပါတယ်ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီ20လောက်ဟာအာလပူမြို့အရှေ့ပိုင်းကနေအတိုက်ခံတွေထင်းကျုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်ဥက္ကဋ္ဌောင်းလင်းဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးနောက်တဆင့်အဖြစ်ဒီကနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မှာမဲပေးဆုံးဖြတ်ဖို့ရှိနေပြီးအင်ချာမီလုံငန်းရှင်ဂရီဂျေတတိကြီးဒေါ်နယ်ထရမ့်ကိုနိုင်ငံရဲ့55ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းထားကြပါတယ်ဂျော်ဒန်နိုင်ငံတော်မှာတနသမားတွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေဖြစ်ပြီးနောက်တရက်ဒီကနေ့မှာတော့ Correct ရဲတပ်အပြင်ဘက်မှာဂျော်ဒန်လူညုံရေးတပ်ဖွဲ့ဝင်တွေကိုချထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ညပိုင်းအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.